2012ခုနှစ်ဇူလိုင်26ရက်နေ့အပြည်ပြည်ဆိုင်ရာထေရဝါဒဗုဒ္ဓသာသနာပြုတက္ကသိုလ်ထေရဝါဒပတာရဏီတိန်တော်ကြီးအတွင်ဆင်ကျင်ပပြုလုပ်အပ်သည့်မောင်မင်းထက်သာနှင့်မဇူလိုင်မင်းသိန်းတို့၏မင်္ဂလာဦးစံကြီးမင်္ဂလာအခါသမယ၌ဟောကြားအပ်သောမင်္ဂလာဩဝါဒတရားအစင်သာဝရမင်္ဂလာရှိနေဖို့ဘဝတစ်သက်လုံးမှာမင်္ဂလာရှိအောင်မြတ်စွာဘုရားသခင်ကိုရောင်မြတ်ရဲ့ဆုံးမဩဝါဒအတိုင်းလိုက်နာကျင့်သုံးကြပါလောကလူတွေယုံကြည်လက်ခံကြတဲ့မင်္ဂလာနဲ့ဘုရားမြတ်စွာညွှန်ကြားဆုံးမတော်မူကြတဲ့ဥတ္တမမင်္ဂလာအမြတ်ဆုံးသောမင်္ဂလာစစ်မှန်သောမင်္ဂလာတရားမိမိတို့ရဲ့တဏ္ဍမှာရှိနေဖို့မြတ်စွာဘုရားကဧတာဒိတာနိကတ္တဝါနသဗ္ဗထမပရာစိတသဗ္ဗထသုထိန်ဂစ္ဆန္တိတန္တေတံမင်္ဂလမုဒ္ဓမအမျက်ဆုံးသောမင်္ဂလာလောကလူသားတွေမင်္ဂလာကိုလိုရှိကြလို့မင်္ဂလာကိစ္စတွေဆောင်ရွက်ကြတယ်ဆိုတဲ့နေရာမှာလောကလူသားတွေယူဆယုံကြည်နေတဲ့မင်္ဂလာကတစ်မျိုးထိုယူဆယုံကြည်တာတွေနဲ့မတူတဲ့ဘုရားမြတ်စွာဟောကြားတဲ့မင်္ဂလာကမင်္ဂလာတစ်မျိုးအကယ်၍သာဒီမင်္ဂလာနှစ်မျိုးလုံးဟာအကျိုးကျေးဇူးခြင်းတူမယ်ဆိုရင်မြတ်စွာဘုရားကလောကမင်္ဂလာတွေကိုလည်းလောကီလူတွေယုံကြည်နေတဲ့မင်္ဂလာကိုလည်းလိုက်နာကျင့်သုံးဖို့ဆိုတာဆုံးမလမ်းညွန်မှာသိကြတယ်သို့သောလောကလူတွေယုံကြည်တဲ့မင်္ဂလာမျိုးကိုမြတ်စွာဘုရားကတကယ်မင်္ဂလာလို့ယုံကြည်တာမျိုးမဟုတ်ဘူးလက်ခံတာမျိုးမဟုတ်အမြတ်ဆုံးသောမင်္ဂလာဆိုသည်မှာမင်္ဂလာတုတ်တံမှာပါတဲ့အကျင့်သီလနဲ့ပတ်သက်တဲ့ကုသိုလ်ကောင်းမှုနဲ့ပတ်သက်တဲ့ကောင်းမြတ်တဲ့အခြေအနေတွေကိုသာလဲမင်္ဂလာလို့အဲ့တော့လောကမှာလူတွေဟာမင်္ဂလာရှိပြီဆိုလို့ရှိရင်တော့ထိုမင်္ဂလာတရားရဲ့အကျိုးကျေးဇူးများဖြစ်တဲ့သဗ္ဗထမပရာစိတာဘဝခရီးလျှောက်လန်းတဲ့အခါမှာဘယ်တော့မှအရှုံးမရှိပဲသဗ္ဗထမပရာစိတဘယ်ကိစ္စမှမမရှုံးဘူးအလုံးအောင်မြင်တယ်သဗ္ဗထသုထေကိစ္စအရာအလုံးမှာချမ်းသာဒုက္ခရနိုင်တယ်ဆိုတော့မြတ်စွာဘုရားဟောကြားတဲ့မင်္ဂလာတရားတွေကဒါတကယ်စစ်မှန်တဲ့မင်္ဂလာတရားဘုရားဘာသာဝင်ဖြစ်လာလို့ရှိရင်မြတ်စွာဘုရားကဘုရားဘာသာဝင်တွေကိုတကယ်စစ်မှန်တဲ့မင်္ဂလာနဲ့ပတ်သက်ပြီးတော့စစ်မှန်တဲ့မင်္ဂလာဆိုတာကောင်းမြတ်တဲ့ကံတရားတွေပဲဖြစ်တယ်လောကီမင်္ဂလာတွေကိုသိပြီးတော့အလေးမထားဖို့မြတ်စွာဘုရားကဟောထားတာရှိတယ်ဘုရားဘာသာဖြစ်လာလို့ရှိရင်တဲ့မင်္ဂလန္နပစ္စေတိကမ္မံပစ္စေတိလောကယူဆကြတဲ့မင်္ဂလာလို့ထင်တဲ့အရာတွေကိုယုံကြည်လက်ခံခြင်းမပြုဘဲနဲ့ကိုယ်တဏ္ဍာမှာဖြစ်တဲ့တကယ်ကောင်းမြတ်တဲ့စေရနာကောင်းမြတ်တဲ့အမှုကိစ္စတွေကိုသာလဲယုံကြည်ရမယ်လို့မြတ်စွာဘုရားကဒီလိုဟောထားတာရှိတော့မြန်မာနိုင်ငံမှာလည်းပဲဘုရားဘာသာဝင်နေရောဘုရားဘာသာဝင်မဟုတ်တာတွေရော Logi mingala, domo got to hala mingala lo korareu. Yonji le kanyara, shinem. Eri mingala muse or a balele se. Nane sozo, kauna lim yesiga mi, mingala shire lo yusare. Kaune dan li jala y mingala shire lo yusare. Eri lo boya. Kauna mienaru, kauna jararu. Now, sagalong la la li tombido mingalaru. Eri mingalam yurigu, miasavya. They be a lane matajapo. Kudiganiki maleve, eri lu. Lane tap yosurari, shirebo. Loga luriga. We need very much so in Jaja Sayan, Jaza and Judas from Yubo, no? Adam, you are dialogue, Mingala, no corrimo, Luri Yung Chiri Mingala. When the Piazon or Guy in Pimenda de Logis Araku, Jama Solo, Javango, Piamalu, Jansi, Aunyalo, Jam inside Dero, Nijin Yajin, Jiwajanlo, Chim inside Dero, Sore. Aria da, Koduhala Mingala Lokor. Eri Koduhala Mingala Rigo, a lean at Matavane. Yes, of the other king, Guram Yaga. Mingala Sidi and Nane Kimchipo, Balawa Malay. Nane Mudo, Leo de Chingani Savido. တွေးတာလဲကောင်းတာတွေအပြစ်ကင်းတဲ့ဟာတွေကောင်းကျိုးချမ်းသာကိုရရှိတတ်တဲ့အတွေးတွေပြောတာကလဲအပြစ်ကင်းတဲ့ပြောဆိုမှုတွေလုပ်တာကလဲအပြစ်ကင်းတဲ့လုပ်ဆောင်မှုတွေအထူးအပြင်မြတ်စွာဘုရားဟောကြားထားတဲ့မနောတုစရိုက်ဆိုတဲ့အတွေးဝစီတုစရိုက်ဆိုတဲ့အပျောကာယတုစရိုက်ဆိုတဲ့လုပ်ဆောင်ရမှု အဲ့ဒီသူစရိုက်တရားတွေကိုနနေ့ခင်းမှာကျင့်သုံးတယ်ဆိုလို့ရှိရင်ကောင်းသောနနေ့ခင်းမင်္ဂလာရှိသောနနေ့ခင်းလို့ဒီလိုသတ်မှတ်တယ်မြတ်စွာဘုရားနေ့ခါမှာကျင့်သုံးတယ်ဆိုရင်ကောင်းမြတ်သောနေ့လေခင်းမင်္ဂလာရှိသောနေ့လေခင်းယနေ့ခါမှာသူစရိုက်တရားတွေကိုကျင့်သုံးမယ်ဆိုရင်ကောင်းမြတ်တဲ့ညနေခင်းကောင်းမြတ်တဲ့မင်္ဂလာရှိတဲ့ညနေခင်းလို့ ဒါကမြတ်စွာဘုရားသခင်ကိုရောမြတ်ကတကယ်ကိုဟိတတုခလူရည်ရဲ့တဏ္ဍာမှာဖြစ်စေခြင်းလို့တကယ်ကောင်းကျိုးကိုဆောင်ရွက်နိုင်တဲ့အရာတွေဟာသူစရိုက်တရားကုသိုလ်တရားတွေသာဖြစ်တယ်ဒါကြောင့်မို့ကောင်းတဲ့အပျောကောင်းတဲ့စကကောင်းတဲ့အတွေးကောင်းတဲ့အလုပ်တွေကိုပဲကြိုးစားလုပ်ခြင်းဖြင့် မိမိတို့ဘဝခရီးရှောက်လန်းတဲ့အခါမှာအစင်ထာဝရမင်္ဂလာရှိနေကြမှာဖြစ်တယ်အဲ့ဒါလို့အစင်ထာဝရမင်္ဂလာရှိဖို့အတွက်မြတ်စွာဘုရားကလမ်းညွန်ဟောကြားတဲ့တရားတော်အတိုင်းမင်္ဂလာကိုလိုလားတဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းဟာတကယ်စစ်မှန်တဲ့မင်္ဂလာကိုရယူဖို့အရေးကြီးတယ် အစစ်မှန်မဟုတ်တဲ့မင်္ဂလာပေါ်မှာဆွဲလန်းပြီးတော့မနေဘဲနဲ့အစစ်မှန်ဖြစ်တဲ့မင်္ဂလာတရားကိုယ်တဏ္ဏမှာဖြစ်ပွားအောင်ကြိုးစားအားထုတ်ဖို့ဆိုတာမင်္ဂလာမောင်မယ်တို့ကစိတ်ထဲမှာအဲ့ဒါလိုနှလုံးထားဖို့လိုအပ်တယ်။တခြားဘာသာတရားတွေမှာမင်္ဂလာနဲ့ပတ်သက်ပြီးတော့ဘာသာရေးဟာမင်္ဂလာကိစ္စတွေကိုဥဆောင်ပြီးတော့ တချို့ဘာသာတွေကလောက်ကြဘုရားဘာသာမှာတော့ဒီလိုမင်္ဂလာကိစ္စနဲ့ပတ်သက်လာတဲ့အခါမှာဘာသာရေးကိစ္စမဟုတ်ဘူးဒါလူမှုရေးကိစ္စပဲလို့ဆိုပြီးတော့ဘာသာရေးကိစ္စနဲ့မဆိုင်တဲ့သဘောမျိုးထားပြီးတော့နေကြတာများတယ်တိုးတော့ဒီကနေ့ခင်မှာတော့မင်္ဂလာဥဆွမ်းကျွေးကုသိုလ်ကောင်းမှုပြုလုပ်တယ်ဆိုတဲ့ ကောင်းစီလေးနဲ့တကယ်စစ်မှန်တဲ့မင်္ဂလာတစ်ခုရယူဖို့ရ ချင်းနေတစ်ခုဖြစ်လာတယ်လို့ဒါတော့ဝန်သားစရာကောင်းတဲ့ဟာပေါ့မြတ်စွာဘုရားလက်ထက်တုန်းကဒီလောကဘဝခရီးကိုလက်တွဲရှောက်ကြမယ်ဆိုတဲ့ကိစ္စနဲ့ပတ်သက်လာလို့ရှင်မြတ်စွာဘုရားကိုယ်တိုင်ဆောင်ရွက်ပေးတာရှိသလားလို့ဆိုတော့တခါတော့က ဥက္ကဆိုတဲ့တထေးတယောက်သူကဗုဒ္ဓဘာသာစစ်စစ်သောတပန်တဂရဂဏေမကဘူးသူကအနာဂံဖြစ်နေတဲ့ဥပဒကသူ့ရဲ့သမီးတွေကိုထိမြန်လက်ထပ်ပေးတော့မယ်ဆိုတဲ့အခါမှာမြတ်စွာဘုရားကိုအိမ်ပြင့်ပြီးတော့ဘုရားကိုဆွမ်းမကပ်ပြီးတော့ ဩဝါဒစကားချီးမြှင့်မှုဆိုပြီးတော့ရှောက်တာရှိတယ်သူရှောက်တဲ့ထဲမှာရှင်ဘုရားတဲ့ဤသမီးတွေကိုအိမ်တော်ရဲ့သားချပေးတော့မှဖြစ်သေးတဲ့သူတို့ရဲ့ဟိတတုခကောင်းကျိုးချမ်းသာတွေဖြစ်ဖို့ရတဲ့ဆုံးမဩဝါဒပေးပါလို့မြတ်စွာဘုရားကိုရှောက်ခဲ့တယ်အဲ့ဒါလို့ရှောက်သည့်အတွက်ကြောင့်မြတ်စွာဘုရားက ဆုံးမဩဝါဒပေးခဲ့တယ်တုတ်တန်လေးရှိတယ်အဲဆုံးမဩဝါဒပေးတာတော့တခြားမဟုတ်ကိုယ့်ရဲ့တောင်းဝန်ဝတ္တရားတွေခြေပြုံမို့ပါသင်္ကာလောဝါဒတုံးမှာလာတဲ့တောင်းဝန်ဝတ္တရားတွေခြေပြုံမို့ဆိုပြီးတော့သူတို့သမီးတွေရဲ့ဘက်တင်မြတ်စွာဘုရားကဆုံးမဩဝါဒပေးခဲ့အိန္ဒိယထုံးစံအရအာဝါဟဝိဝါဟမင်္ဂလာလို့ခေါ်ကြတယ်ထင် အာဝဟနဲ့ဝိဝဟအိန္ဒိယထုံးစံကမြန်မာထုံးစံနဲ့တော့မတူဘူးပေါ့အိန္ဒိယထုံးစံမှာမင်္ဂလာမောင်မယ်ဖြစ်လက်တွဲကြမယ်ဆိုလို့ရှိရင်သရုပ်သမီးကိုသရုပ်သားအိမ်ပို့တာသရုပ်သားဘက်ကသရုပ်သမီးကိုခေါ်ယူတာ သရုပ်သားဘက်ကသရုပ်သမီးကိုခေါ်ယူတာကိုအာဝဟလို့ခေါ်တယ်။သရုပ်သမီးကနေသရုပ်သားအိမ်ကိုမိဘများပို့ပေးတာဝိဝဟလို့ခေါ်တယ်။နှစ်ခုစလုံးဟာသရုပ်သမီးကသရုပ်သားအိမ်လိုက်တဲ့စနစ်ပေါ့။အိန္ဒိယနိုင်ငံမှာဒါတွေမကဘူး Dowry System ဆိုတာသုံးသေးတယ်။ဒေါင်ရီဆိုတာသရုပ်သမီးဘက်ကနေပြီးတော့သရုပ်သားဘက်ကိုပေးရတဲ့ ပစ္စည်းမျိုးတွေထောင်းတွေတိုးတိုးတာမြန်မာနိုင်ငံမှာတော့ဒီစနစ်မဟုတ်မြန်မာနိုင်ငံမှာဒေါင်ရီဆိုတာဒီစနစ်တော့ကျင့်သုံးတာမရှိဘူးနှစ်ဦးနှစ်ဝတ်တူတူပဲလက်တွဲကြတာဖြစ်တယ်ပေါ့ဘယ်ဘက်ကမှဟိုအသာစီးအပေါ်စီးယူတာမျိုးမရှိဘူးအိန္ဒိယမှာဆိုလို့ရှိရင်တော့ သရိုသားဘက်ကအမြဲတမ်းအပေါ်စီးယူထားတာဒေါင်ရီစစ်စတမ်ဆိုတာဗမာနိုင်ငံမှာတော့ဘုရားမြတ်စွာရဲ့တရားဓမ္မတွေဩဇာတက်ရောက်ထားရဲ့သို့မဟုတ်ငကိုမြန်မာတွေရဲ့ဓလေ့ထုံးတမ်းစင်လာကိုကမြတ်မြတ်တာတာရှိတဲ့ဓလေ့ထုံးတမ်းစင်လာလည်းဖြစ်နိုင်တယ်ပေါ့ အဲ့တော့သရိုသားသရိုသမီးဘဝခရီးကိုလက်တွဲရှောက်ကြမယ်ဆိုတော့မြတ်စွာဘုရားသခင်ကိုရောမြတ်ကအိမ်တောင်စုအမျိုးသားအမျိုးအစားကိုလေးမျိုးခွဲပြထားတာရှိတယ်။ဘုရားဗုဒ္ဓမိသားစုတွေဟာဖြစ်တဲ့ဖြစ်ထိုက်တဲ့အိမ်တောင်စုမိသားစုဖြစ်ဖို့ရအတွက်ဘာလို့ရမလဲလို့ဆိုတော့အဲ့ဒီလေးမျိုးထဲမှာအကောင်းဆုံးကတော့ သရိုသားကလည်းပဲကိုချင်းတရားကောင်းတယ်သရိုသမီးကလည်းကိုချင်းတရားကောင်းတယ်နှစ်ဦးနှစ်ဝကိုချင်းတရားပေါ်မှာအခြေခံပြီးတော့ယဉ်ကျေးတိမ်မွေးကြတဲ့မင်္ဂလာရှိတဲ့သရိုသားမင်္ဂလာရှိတဲ့သရိုသမီးနှစ်ဦးပေါင်းဖက်ပြီးတော့ဘဝခရီးကိုရှောက်လှမ်းခြင်းကိုမြတ်စွာဘုရားကဒေဝောဒေဝဒေဝိယ ตังวะตติอมโยธาก็เลยเวตีละซะได้ขုံยีฤตอกปะได้อมโยทมิก็เลยตีละซะตรงขုံยีฤเนี่ยตอกปะပြီးတော့နေတော့အဲ့မတမ်းမှာလိုက်ဖက်တဲ့အိမ်တော်မျိုးလို့မြတ်စွာဘုရားကဒီလိုဟောတယ်ပေါ့အဲ့ဒီလိုမဟုတ်ဘဲနဲ့သရုပ်သားကတော့ကိုကျင်တရားကောင်းတယ်သရုပ်သမီးကကိုကျင်တရားမကောင်းဘူး သရုပ်သမီးကကိုကျင်တရားကောင်းတယ်သရုပ်သားကကိုကျင်တရားမကောင်းဘူးနှစ်ဦးလုံးကိုကျင်တရားမကောင်းဘူးဆိုတာတွေကြတော့ကောင်းမြတ်တဲ့မင်္ဂလာရှိတဲ့သရုပ်သားသရုပ်သမီးမဖြစ်နိုင်ဘူးပေါ့အဲ့ဒါကြောင့်မို့နှစ်ဦးနှစ်ဝါကောင်းမြတ်တဲ့မင်္ဂလာရှိတဲ့သရုပ်သားသရုပ်သမီးဖြစ်ဖို့ မင်္ဂလာဥခါသမယတာမင်္ဂလာရှိရမှာမဟုတ်ဘူး။ရာသက်ပံမင်္ဂလာရှိနေဖို့လိုအပ်တယ်ပေါ့။ဒီအချိန်မှာမင်္ဂလာမင်္ဂလာနဲ့ပြောကြတာကတော့လောကီမင်္ဂလာကိုရှင်ညွှန်းပြီးတော့ပြောကြတာရှိတယ်။တကယ်အစ်မကုသဏမှာရှိရမှာတော့မြတ်စွာဘုရားဟောကြားတဲ့ဥတ္တမမင်္ဂလာအမြတ်ဆုံးသောမင်္ဂလာကုသဏမှာရှိရ။ မင်္ဂလာရှိခြင်းအဖြစ်ဘဝခရီးရှောင်လန်းထဲမှာအောင်မြင်တယ်ချမ်းသာတုခရရတယ်ဘဝတန်တရာမှာလည်းပဲအောင်မြင်တယ်ချမ်းသာတုခရရတယ်ဆိုတဲ့အကျိုးကျေးဇူးတွေကိုရနိုင်တယ်ပေါ့ဒါကြောင့်မို့လောကီမင်္ဂလာတွေကိုအလေးနဲ့မထားလုံးပဲလောကုတ္တရာမင်္ဂလာတွေကိုသာစိတ်ထဲမှာနှလုံးထားပြီးတော့ ရာသက်ပံမင်္ဂလာခရီးဒီကနေ့တနေ့တာမြခေါ်ရတဲ့မင်္ဂလာမဟုတ်ဘဲနဲ့ရာသက်ပံမင်္ဂလာနဲ့ပြည့်စုံတဲ့ပုံကိုယ်ကြီးဖြစ်အောင်ကြိုးစားအားထုတ်ကြရမှာပါမြတ်စွာဘုရားကလူတိုင်းလူတိုင်းမှာတင်စားပြီးတော့ဟောထားတာအယမျက်နှာ၆ခုလုံယုံအောင်ထိမ့်သိမ်းဆောက်ရှောက်ဖို့လိုအပ်တယ်တဲ့ အယမျက်နှာ၆မျိုးရှိတယ်ပေါ့အဲ့တော့အယမျက်နှာ၆မျိုးဆိုတာပြောမယ်ဆိုရင်အရှိအယအနောက်အယတောင်အယအမြောက်အယအထက်အယအောက်အယလို့အထက်အောက်အရှိအနောက်တောင်မြောက်အထက်အောက်ဆိုပြီးတော့အယမျက်နှာ၆ခုအဲ့ဒီ၆ခုမှာပြီးပြီးဆုံးပြီးတော့လုံယုံအောင် ထိမ့်သိမ်းဆောက်ရှောက်ဖို့လိုအပ်တယ်။သင်္ကလောရတ္တုမှာအဲ့ဒါလို့ဟောတဲ့အခါမှာအရက်၄မျက်နှာအရက်၆မျက်နှာကနေလုံခြုံနေတယ်ဆိုလို့ရှိရင်ကိုယ့်အတွက်အစင်ထာဝရမင်္ဂလာရှိပြီ။အစိုးတရားဆိုတာကိုယ်တဏ္ဍာမှာမလာဘူး၄ဘက်၄တန်ကကာကွယ်ဆောက်ရှောက်ထားတယ်။ဘက်စုံမင်္ဂလာရှိတယ်။ ဒါကလောကရဲ့ဆိုဆိုင်တီတစ်ခုလုံးကိုရည်ညွှန်းပြီးတော့ရသော်ပြားဟောတဲ့သဘောတရားလေးမျက်အရချောက်မျက်နှာမိဘဆိုတာအရှိရအရှိရဆိုတာတခြားမဟုတ်ဘူးမိဘအမေနဲ့အဖေတွေကိုရှေ့ရအမေဖွေပေါ်မှာဝတ္တရားကြည်လို့ရှင်အရှိရကကိုယ်အတွက်လုံခြုံတယ်လို့ပြောတယ် လောကလူတွေလုံခြုံမှုဆိုတာစောင့်ရှောက်ကြရတာပဲเนาะကိုယ်အိမ်နေပါတယ်ဆိုရင်လုံလုံချုံချုံဖြစ်အောင်လုပ်ကြအဲ့ဒါလိုပဲဘဝခရီးမှာလုံခြုံမှုအတွက်အရှိရကမိဘဆိုတဲ့အရှိရကိုလည်းပဲလက်ဟာနေဖို့မသိမှုတဲ့မိဘတွေကိုပြုစုလုပ်ကြွေးရမယ်အများအားမိဘတွေပေါ်မှာ တောင်းဝတရားဆောင်ရရမယ့်အရာတွေကိုတောင်းဆောင်ရပေးဖို့အဲ့ဒါလိုမိဘတွေပုံမှန်ကိုကတောင်းဝကျင်းနေတယ်ဆိုတဲ့ပုဂ္ဂိုလ်ဟာအရှိရကကိုယ့်အတွက်ဘေးရန်အန္တရာယ်ဘာမှမရှိတော့လုံခြုံစိတ်ချရတယ်လို့ဒီလိုဆိုတောင်းအရဆိုတာကိုယ့်ကိုပညာသင်ပေးတဲ့ဆရာသမားတွေတို့ဆရာသမားတွေပတ်သက်လာလို့ရှင်လေဆရာသမားတွေရဲ့ ကိုယ်ဆောင်ရမယ့်ဝတရားခြေပြောင်းအောင်ဆောင်ရမယ်ဆိုရင်တောင်းအရကလုံခြုံတယ်။ Now, Ayatsura. Now, Ayatsura. Go. ตรุดาเวกะจิเมซุโลชิเนาะโกเนี่ยบวชเจมอคิภิเลตเวเดตรุดตมิยะเหมี่ยวอะยะเหมี่ยวอะยะมาแลโกอ่ะตาวอวดิยะริจีบุญเนี่ยอะภิเหมี่ยวอะยะกะแลตรุญญุสิชะอะเดนอกตะคาดุสระอะปองเตมัยสวยเตงะหะริชิเอริมัยสวยเตงะอะปองเตนี่ก็อะนอกอะยะ အနောက်ရနဲ့ပတ်သက်လာလို့ရှင်လည်းပဲမိတ်ဆွေတင်ကားတွေနဲ့ပတ်သက်ပြီးလုံးတင်လုံထိုက်တာတွေကိုဆောင်ရွက်ပေးခြင်းအဖြစ်အနောက်ရကလည်းလုံခြုံတယ်လို့ပြောအောက်အရဆိုတာကြတော့ကိုယ့်ရဲ့စီးပွားရေးလုပ်ငန်းမှာဒီကနေ့ခေတ်ပေါ့ကိုယ့်ရဲ့ဝန်ထမ်းအမှုထမ်းအရာထမ်းတွေပေါ့နော်အဲ့ဒီအမှုထမ်းအရာထမ်းတွေပေါ်မှာမြတ်မြတ်တာတာဆက်ဆံပြီးတော့နေတယ်ဆိုလို့ရှင် အောက်ရကလည်းပဲလုံကြုံတယ်လို့ပြောတာအထက်အရာဆိုတာတော့ဘာသာရေးပေါ့ရဟန်းတန်ကယုံကြည်ကိုးကွယ်ရာကိုယ့်ရဲ့ဘာသာရေးဘာသာရေးနဲ့ပတ်သက်လည်းပဲကိုတောင်းဝန်ကြည်တယ်ဆိုလို့ရှင်အထက်အရာကလည်းလုံကြုံတယ်ဆိုအဲ့တော့အရာလေးမျက်နှာအရာချက်မျက်နှာကနေပြီးအမြဲတမ်းတတိထားပြီးတော့လုံကြုံအောင်နေမယ်ဆိုလို့ရှင်လုံကြုံတဲ့ အယမျက်နှာထဲမှာနေတဲ့ပုဂ္ဂိုလ်တရားဟောဘဝခရီးမှာအောင်းအောင်းမြင်မြင်နဲ့အစင်သာဝရမင်္ဂလာရှိနေမှာဖြစ်တယ်လို့မြတ်စွာဘုရားသင်္ကန်းလောဝါဒတော်မှာဒီလိုဟောဒါမြဲတမ်းလိုက်နာကျင့်သုံးမှုတစ်ခုပဲလုံးတင်လုံးထိုက်တဲ့တောင်းဝတရားတွေဆောင်ရွက်ကြရမယ်လို့ နောက်တစ်ခုကမြတ်စွာဘုရားဆုံးမဩဝါဒပေးတဲ့ထင်မယ်သင်္ဃာဝတ္ထုတရား၄ပါးဆိုတာရှိတယ်သင်္ဃာဝတ္ထုဆိုတာတကယ်ကတော့ organization ပဲတဦးနဲ့တူ united လုပ်ထားတဲ့အခါမှာ associate လုပ်တဲ့အခါမှာ အကောင်းဆုံးသော organization အခြေအနေကောင်းတွေကိုဖန်တီးပေးနိုင်တဲ့စီယုံမှုစွမ်းအားကိုသင်္ဃာဝတ္ထုလို့ခေါ်တယ်။အဲ့ဒီသင်္ဃာဝတ္ထုတရား၄ပါးကိုလည်းမျက်ခြေမပြတ်စေဘဲနဲ့ကိုယ့်ဘက်ကတောင်းဝတရားတွေမလေဟဲအောင်အမြဲတမ်းတတိထားဖို့လိုအပ်တယ်တဲ့မြတ်စွာဘုရား။အဲ့ဒီသင်္ဃာဝတ္ထုတရား၄ပါးဆိုတာဘာလို့ဆိုတော့ဒါနနဲ့ပေးကမ်းခြင်း ပြယဝိသ္စကျင်နာတဲ့စကားကိုပြောကြခြင်းအထစရိယကိစ္စဝိသ္စရှိရင်ဆောင်ရွက်ပေးခြင်းနဲ့တမာနတ္တတာကိုယ်နဲ့ဒန်းတူဆက်ဆံနိုင်ခြင်းအဲ့ဒီ၄ချက်ဟာမင်္ဂလာမောင်မယ်တို့ဖို့ပို့ပြီးတော့အရေးကြီးတဲ့၄ချက်လို့ပြောရတယ်။ကျန်တဲ့လူတွေရောအရေးမကြီးဘူးလားဆိုအရေးကြီး မိသားစုမှာလည်းပဲအရေးကြီးတယ်အသင်းအဖွဲ့တွေမှာလည်းပဲအရေးကြီးတယ်အလုပ်တူတူလုံးနေကြတဲ့ပုဂ္ဂိုလ်တွေချာမှာလည်းပဲဒါအရေးကြီးတယ်အဲ့ဒီ၄ချက်ဟာအရေးပါလုံးလို့မြတ်စွာဘုရားကဘာနဲ့ဥပမာပေးထားတော့ဆိုနှစ်ဘန်းဆောင်လို့ခေါ်တာပေါ့ဟိုလဲရင်တို့မြင်းထားရင်တို့ဆိုရင် ဘိန်းတက်ထားတယ်အဲ့ဒီဘိန်းကျွတ်မထွက်အောင်ဂလန့်ထည့်ထားတာနဗန်ဆောင်လို့ခေါ်တာပေါ့တော့ခုခေတ်တော့ကားတွေပါတွေဘိန်းကျွတ်မသွားအောင်တက်ထားတယ်နတ်ပေါ့နော်အဲ့ဒါမပါဘူးဆိုလို့ရှိရင်မခိုင်မြဲဘူးတဲ့ခိုင်မြဲအောင်ဒီသင်္ဃာဝတ္ထုတရား၄ပါးဟာအမြဲတမ်းကြိုးစားအထုတ်ဖို့လိုတယ်အဲ့ဒီမှာဒါနဆိုတာဘာပြောတာတော့ဆို သူတို့သားသူတို့သမီးဒီတကွာနေကြပြီဆိုတဲ့အခါမှာမွေးနေ့အခါလက်ဆောင်ပိုးတဲ့ပေးတာတို့နေ့စဉ်နဲ့အမြသူတို့ဆန်းဆန်းရှိရင်ကိုကပေးတာတို့လက်ဆောင်ပေးတာကျွေးတာမွေးတာပေးတာကဏ္ဍမှန်သမျှ Dana lo kore. Luji danji lo kai na bjora mho phu na. Dana sura. Pikam. Pikam mho pshin. Achin na go phobja re. Thru da le thru da mi bhega mi bari. Pivu kamo. Thru da mi go le pivu kamo. Thru da mi bhega le ve thru da ya mi bari. Swimyo da jani pivu kamo. Tamushira mashira dika mho. ကိုတက်နိုင်တဲ့အတိုင်းအတာတစ်ခုကနေပြီးတော့လက်ဆောင်ပေးတာတို့၊မွေးနေ့လက်ဆောင်ပေးတာတို့စသဖြင့်ဒီပေးမှုကမ်းမှုဟာလူတွေရဲ့စိတ်ကိုဆက်ဆောင်ထားနိုင်တဲ့အကောင်းဆုံးသောစီယုံရေး เนาะဒါလည်းတတိထားပြီးဆောင်ရဲ့အမယ်ကိစ္စတစ်ခုလို့ပြောတာเนาะဒါနသင်္ဃာစီယုံရေးတရားတစ်ခုပဲတဲ့အချင်းချင်းပြန်လာဘဝချင်းဘဝဖြစ်လဲတွဲတဲ့အခါမှာသူကြိုက်တာလေးတွေပေးတယ်ကိုကြိုက်တာလေးတွေပေးတယ်သူကလည်းကိုကြိုက်တာကိုပေးတယ်ကိုကလည်းသူကြိုက်တာပေးတယ်ဆိုတော့အဲ့ဒီတဥတူပေးခြင်းကံညင်ဟာပို့ပြီးတော့မေတ္တာနှောင်ယိုးကိုခိုင်မြဲစေတယ်လို့ ဒီလိုဆိုလိုတာဒါဖြင့်ပေးမှုကမ်းမှုတွင်ဒါနဲ့တင်ပြီးရောလားလို့ဆိုမပြီးသေးဘူးတချို့ကပေးတာကမ်းတာကိုအလေးနဲ့မထားဘူးစကားပြောလို့ရှိရင်ကျင်းကျင်းကျင်းကျင်းနာနာပြောတတ်တဲ့ဟာကပို့ပြီးတော့တန်ဖိုးရှိလာပြန်ပေးတော့ပေးပါရဲ့ကျင်းကျင်းနာနာဘယ်တော့မှမပြောဘူးဆိုလို့ရှိရင်လေစီယုံရေးပျက်စီးတတ်တယ်အဲ့ဒါကြောင့်မို့လို့ စကားပြောပြီးဆိုလို့ရှိရင်ချင်းချင်းနာနာစကားပြောတတ်ဖို့ချင်းချင်းနာနာမပြောနိုင်လေလို့ရှိရင်ကိုယ်နှိပ်ကချမ်းသာတဲ့စကားမထွက်မိအောင်တတိထားဖို့လူတွေကဒေါသအလျောက်ဖြစ်တတ်တယ်စိတ်ထဲမှာအခမ်းမသိအလိုမကျဖြစ်နေတဲ့အချိန်မှာဆိုရင်ရိုင်းရိုင်းပြပြပြောမိတတ်တယ်ပေါ့အဲ့ဒါလို့ပြောမိလို့ရှိရင်တစ်ဖက်သားရဲ့စိတ်ဓာတ်ထိခိုက်သွားတယ်ထိခိုက်သွားတော့ ထိခိုက်တာသူကသူထိခိုက်တာမဟုတ်မေတ္တာအစိုးတက်ကိုချောက်သွားစေတတ်တယ်အဲ့ဒါကြောင့်မို့လို့စကားပြောလို့ရှိရင်လဲကျင်နာတဲ့စကားကိုပြောဖို့လိုအပ်တယ်ရှင်ကြည်ကြည်တိတ်တိတ်မွေ့မွေ့ပြောဖို့လိုအပ်တယ်ဒါကြောင့်မို့ရှေးဆရာတော်ကြီးတွေကပြောစိတ်ဆိုးနေရင်စကားမပြောနဲ့ဘုရားမကြိုက်ဘူးဆိုတော့ဆိုလိုတာကတော့စိတ်ဆိုးနေရင်ပြောလိုက်တဲ့စကားတစ်ခုဟာကျင်နာစကားဖြစ်မလား ဖြစ်မလားဒီအတွက်ကြောင့်ဘာမှမဟုတ်တဲ့ဒီအပြောဆိုမှုခြွေရင်းချက်ကြောင့်စီယုံရေးတစ်ခုဟာပြက်ပြားသွားနိုင်တယ်ဒါကြောင့်မို့ဒါလည်းတတိထားပြီးတော့ဆောင်ရွက်ကြဖြစ်တယ်အမြဲတမ်းတတိထားဖို့အဲတချို့ကြတော့ပေးတာကမ်းတာတို့အကျင်နာစကားပြောတာတို့ဒီလောက်တန်ဖို့မထားဘူးသူကိစ္စကိုကိစ္စဆိုတာလို့လောကမှာကိစ္စတွေရှိတယ် အဲ့ဒီကိစ္စရှိလို့ရှင်မနေတတ်ဘူးဝိုင်းပြီးတော့ဆောင်ရွက်ပေးတယ်ယုံသွားစရာကိစ္စပဲဖြစ်စေကိုတတ်နိုင်တဲ့ဘက်ကကိစ္စဝေစာတာဝန်ယူပြီးတော့ဆောင်ရွက်ပေးတယ်ဆိုတာလူတွေရဲ့နှလုံးသားကိုမေတ္တာထက်နဲ့ဆွဲဆောင်ထားတာပဲတဲ့ဒါကြောင့်မို့သူများကိစ္စကိုလည်းဆောင်ရွက်ပေးရတယ်မနေစိမ့်ရဘူးလို့ပြောတယ်ဟောနောက်ဆုံးတစ်ခုကဘာတော့ဆိုရင်လူတွေကပေးလဲပေးတယ်ချိုးတာလဲစကားလဲပြောတ Atende, amyende, kone danu, madumadan sasam mitate. Erelu madumadan sasam miloshe, the pedaha said hema na chi dovi, beda se kanjaudate. Erajamolo, di dana, piawesa, atasaria, the manada dasu, tengao tu, de ya leva hale. Lurai lurai, nizen nefia, chendon salti miro, lina chendon muluat. Erelu chendon name solushe. Amyeda, come yet, Mingalari, go than a mapchene. Mingalaya, Joe Jesuri, go Kanzani, a mapchene. Let's have letter donga. Hataka alawa gasre. Alui mina dio. Do no more. Be that ya ywe. About the embedan gown and ludio. About the end on the gowno. Let's have ya. ေးမင်းတလောက်ဒီလူတွေကိုဘယ်လိုလုပ်ပြီးတော့ organize လုပ်ထားသလဲသူနဲ့လက်တွဲတဲ့လူတွေကအမှန်တမ်းမှညင်ညွတ်ကြတယ်ဘယ်လိုလုပ်ပြီးတော့မင်း organize လုပ်သလဲလို့မြတ်စွာဘုရားမေးတဲ့အခါမှာဒီသင်္ကဝဋ္ထု၄ပါးနဲ့ပဲပြောတယ်အရှင်ဘုရားဟောထားတဲ့သင်္ကဝဋ္ထုတရား၄ပါးအတိုင်းတပည့်တော်ကျင့်သုံးတာပါတဲ့အဲ့တော့ကြောင့်မို့လို့သူ့အဖွဲ့အစည်းကအလွန်ခိုင်မြဲတယ်သင်္ကဝဋ္ထုတရား၄ပါးမလိုက်နာတဲ့အဖွဲ့အစည်းတစ်ခုဟာမြန်မြန်ပြိုကွဲသွားတာပဲများတယ်ပေါ့အဲ့တော့အဲ့ဒီအာလဝကဟထကာလဝကမင်းသားကဟထကမင်းသားကမြတ်စွာဘုရားကိုရှောက်တာတပည့်တော်လူကိုအကဲခတ်တတ်တယ်ဗျာတဲ့လူတွေထဲမှာတချို့ကပေးတာကဏ္ဍကိုလေးတားတဲ့ပုံစံကြတပည့်တော်ပေးကမ်းပြီးစီယုံနေတဲ့အဲတချို့ကပေးတာကဏ္ဍကိုအလေးမထားဘူးတဲ့သူတို့ကိုကျင်နာတဲ့စကားမေတ္တာစကားပြောရင်ပို့ပြီးတော့တံပိုးထားတယ်အဲ့လိုပုံစံမျိုးကြတပည့်တော်ကမေတ္တာစကားပြောတယ်အဲတချို့ကြတော့လေအဲ့ဓာတွေကိုသိအလေးမထားဘူးသူကိစ္စရှိရင်ကိုပြီးရင်ပြီးဆောင်ရွက်ပေးတာအဲ့လိုဆောင်ရွက်ပေးတာကိုကိုယ်သဘောကျတဲ့လူတွေဒါကိုဆောင်ရွက်ပေးတယ်။နောက်ဆုံးမှာတပည့်တော်ဟာလူတိုင်းလူတိုင်းကိုကိုယ်နဲ့တန်းတူဆက်ဆံတယ်တဲ့။အဲ့ဒါကြောင့်မို့လို့သူ့ရဲ့အဖွဲ့အစည်းဟာလွန်ခိုင်မာတယ်ဆိုတဲ့အကြောင်းဒီလိုလျှောက်ထားတဲ့သုတ္တန်လေးတစ်ခုရှိတယ်။ဒါလည်းပဲတတိထားစရာကောင်းတဲ့အရာတစ်ခုပဲပေါ့နော်။ဒါကြောင့်မို့အစင်သာဝရမင်္ဂလာရှိနေဖို့မြတ်စွာဘုရားဟောကြားတဲ့ဒီဆုံးမဩဝါဒတရားတွေကိုလိုက်နာနေမယ်ဆိုလို့ရှိရင်ဒီကနေ့မင်္ဂလာဥခါသမယတာမင်္ဂလာရှိတာမဟုတ်ပဲနဲ့အစင်သာဝရဘဝကျင်ပေါ်ဖြစ်လက်တွဲနေတဲ့တစ်ချိန်လုံးနောက်ဆုံးပြောမယ်ဆိုရင်တသန်းတရားလုံးမင်္ဂလာရှိတဲ့ပုဂ္ဂိုလ်ဖြစ်တသန်းတရားလုံးစိတ်မှန်တဲ့မင်္ဂလာရှိတဲ့ပုဂ္ဂိုလ်ဖြစ်အောင်ကြိုးစားအထောက်ကြရမှာအဲ့ဒီလိုကြိုးစားအထောက်မှတကယ်စိတ်မှန်တဲ့မင်္ဂလာရှိတာမှလူရဲ့ကောင်းကျိုးချမ်းသာတွေဆိုတာတကယ်ရတာကြံတဲ့လောကီမင်္ဂလာသို့မဟုတ်ကောတုဟလမင်္ဂလာတွေကိုသိပြီးတော့အလေးနဲ့မထားပဲနဲ့ကိုယ်တန်တမ်းမှာမြတ်စွာဘုရားဟောကြားတဲ့ဥတ္တမမင်္ဂလာလို့ဆိုတဲ့အမြတ်ဆုံးမင်္ဂလာတရားတွေကိုယ်တန်တမ်းမှာကိန်းဝတ်ဖို့ဒီမင်္ဂလာတရားတွေကိုဒါအလေးထားပြီးတော့ဆောင်ရွက်ခြင်းဖြင့်တို့ဟာအမြဲတမ်းမင်္ဂလာရှိတဲ့ပုဂ္ဂိုလ်ဖြစ်တယ်လို့ကိုယ်ကိုယ်လည်းယုံကြည်ပြီးမင်္ဂလာရှိတဲ့ပုဂ္ဂိုလ်တွေဖြစ်ဖို့ကြိုးစားအားထုတ်ကြ။အဲ့ဒီလိုကြိုးစားအားထုတ်ခြင်းဖြင့်ဘဝခရီးမှာအစဉ်ပြေချောမွေ့ပြီးနှုတ်ဦးနှောဝကုသိုလ်ရကြလို့ကိုယ့်ရဲ့ပါဝန်ကျင်လေးလည်းကုသိုလ်ရကြလို့ကောင်းမြတ်တဲ့မိသားစုတစုအနေနဲ့ဘဝခရီးမှာလက်တွဲသွားတဲ့မင်္ဂလာရှိတဲ့ပုဂ္ဂိုလ်တွေဖြစ်အောင်ရသဗျာအဆုံးမတိုင်ကြင်ကြံကြုတ်ကိုအထောက်ကြမှာလို့စိတ်ထဲမှာနှလုံးသွင်းပြီးတော့လိုက်နာရှင်းသုံးနိုင်ကြပါစေကုန်သတည်း